ဆူဒန်နိုင်ငံဒါဖော့ဒေသမှာတိုက်ခိုက်မှုတွေဆုံးသက်ဖို့ရည်ရွယ်တဲ့လုပ်ငန်းစဉ်တစ်ခုကိုဆူဒန်ဆိုရနဲ့သဘောအဖွဲ့၉ခုလို့စနေနေ့ကသဘောတူလက်မှတ်ရေးထုတ်လိုက်ပါတယ်။ဂျူဘာမြို့တော်မှာနောက်ဆုံးအဆင့်ဆွေးနွေးပွဲတွေလုပ်တဲ့အခါစိတ်ဆက်ညှိနှိုင်းမှုလိုတဲ့ကိစ္စရဲ့အမျိုးမျိုးကိုအခုသဘောတူညီချက်ထဲမှာဖော်ပြထားပါတယ်။ဒါဟာအရေးကြီးတဲ့အဆင့်တစ်ခုလို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးဆူဒန်ဒေါ်လာရေးတပ်ဦး SRF ရဲ့ဒါဖော့ရေးရာစိတ်ဆက်ညှိနှိုင်းရေးမှူးချုပ်အာမက်မိုဟာမက်ကပြောပါတယ်။SRF ဟာဆူဒန်ဆူရနဲ့ဆက်ဆက်ညှိနှိုင်းနေတဲ့သဘောအဖွဲ့၉ဘွဲ့ရဲ့ညွန်ပေါင်းအဖွဲ့ပါ။ဖြည့်ရှင်းမှုသဘောတူထားကြတဲ့အချက်တွေထဲမှာပြည်ပခန့်ဖြစ်ရတဲ့အခြေခံကြောင်းရင်းတွေကိုဖြည့်ရှင်းဖို့ဒုက္ခတွေနဲ့အိုးအင်းဆုံထွက်ပြေးရသူတွေနေရာရင်းပြန်ဖို့အာဏာခွဲဝေရေးနဲ့သဘုံတပ်ဖွဲ့တွေကိုနိုင်ငံစစ်ဖက်တဲ့ပေါင်းစည်းရေးစတဲ့ကိစ္စတွေပေါင်းဝင်ပါတယ်။၂003ခုနှစ်မှာလူနည်းစုတိုင်းရင်းသားဒေသတွေကအဲ့ဒီအချိန်သမရဘေရှိယာရဲ့ Arab လူမျိုးစုလွှမ်းမိုးတဲ့အစိုးရကိုလက်နက်ကင်ပုံကန်တာကနေဒါဖော့ပြည်ပခန့်ဆက်ဖြစ်တာပါ။2019ခုနှစ်ဧပြီလမှာဒက်ရှီယာကိုစစ်ဖက်ကအာဏာသိမ်းထုတ်ချလိုက်ပြီးအသွင်ကူးပြောင်းရေးအစိုးရပေါ်လာပြီးတဲ့နောက်ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ရှိလာတာဖြစ်ပါတယ်။